အနာဒိစကောင်စီက PP လို့ခေါ်တဲ့အလဲပတ်နိုင်ငံကူးလက်မှတ်နဲ့ပြပကိုထွက်ခွာမဲ့လူငယ်တွေအမျိုးသမီးတွေကိုပိတ်ပင်တာတင်းကျပ်တာတွေပြန်မလာရင်မိသားစုကတာဝန်ယူရတာတွေကိုလှောက်ခိုင်းနေတယ်လို့ခီးသွားတွေကဗီဒီယိုပြောပါတယ်။မတ်အေးမှသတင်းပေးပို့ထားပါတယ်ခင်ဗျာ
။မြန်မာစစ်ကောင်စီက PP လို့ခေါ်တဲ့အလဲပတ်နိုင်ငံကူးလက်မှတ်နဲ့ပြပကိုထွက်ခွာမဲ့လူငယ်တွေအမျိုးသမီးတွေကိုပိတ်ပင်တာတင်းကျပ်တာတွေလုပ်နေရမှာမှတ်ပုံတင်သိမ်းဆည်းထားတာတွေအပါအဝင်ပြမလာရင်မိသားစုကတာဝန်ယူရတာတွေကိုပါလောက်ခိုင်းနေတယ်ဆိုပြီးမြန်မာလူငယ်တဦးကပြောပြပါတယ
်။အခုလက်ရှိကသူတို့လေသိမ့်ပါကအသက်23ဝန်းနေဟို23ဝန်းနေ35အတွင်းကဟိုပြည်ပြည်ဆောင်တဲ့အပြင်ထွက်ချင်ရင်သူတို့ကိုအဲ့ထွက်ချင်ထွက်တဲ့နိုင်ငံဟိုသူတို့သတ်မှတ်ထားတဲ့အထောက်အထားတွေပြည်သူပါမယ်။အသွားပြန်လင်းလက်မှတ်ကဲဟိုတယ်ဘုတ်ကင်လောက်ထားတဲ့အားရင်ပြီးွားရင်ဒီဘက်မှာမြန်မာနိုင်ငံဘက်မှာဆိုရင်နော်အဲ့တော့အမေလူရဲ့လူငယ်ဆိုရင်အမိပါရဲ့အမခံချက်ကိုအမခံချက်နဲ့လုပ်ခဲ့ပေးရတယ်ပြီးွားမြန်မာနိုင်ငံသားမှတ်ပုံတွေကိုသူတို့ဒီမှာထားခဲ့ပေးရတယ်
ဥဒံဥပဒေကိုမကြိုက်လို့အနည်းဆုံးထိုင်းနိုင်ငံကိုထွက်ပြီးထွက်ပြေးနေကြတဲ့လူငယ်လူရဲတွေကိုအဓိကပြစ်မှတ်ထားပြီးစစ်ဆေးနေတာဖြစ်ပါတယ်ဗီဇာမလိုပဲပတ်စပို့ရှိုံနဲ့သွားလို့ရတဲ့ထိုင်းနိုင်ငံအပါအဝင်အိန္ဒိယချင်းနိုင်ငံတွေကိုသွားတဲ့အခါမှာလည်းလူရင်ကအသွားပြန်စရိတ်တွေဟုတ်တယ်ဘုတ်ကင်ယူခိုင်းတာတွေလုတ်ခိုင်းနေတယ်လို့လည်းဆိုပါရဲ
့ဟုတ်တိုင်းဆုံးမယ်ဆိုရင်တို့ဟိုဟာလေလမ်းမအပေါ်အပြန်ရေရှုံးမင်းကြီးရေဒီဟိုတယ်ဘုတ်ကင်ရေအတိအကျတို့ပြပေးရတယ်ဟုတ်အရင်လိုလုံးရတဲ့3လ5လကတော့ရှုံးမင်းကြီးကတော့ဒေါ်လာ900ဒါမှမဟုတ်ရင်ဘတ်3000ပေါ့နော်ခုနရှိရတော့ဒေါ်လာ900ခမောက်ဟုတ်ဒူဘိုင်းရကျတော့ဟိုပီပီနဲ့သွားလို့မရတော့ဘဲနဲ့သွားချင်ရင်ကျွန်တော်တို့ဒီသူတို့တရားဝင်အခွန်ဆောင်ဆောင်ပြီးတော့သူတို့ဟိုဘက်ကနေပြီးတော့တရားဝင်အလုပ်ခေါ်တာပါမင်းနဲ့မှသွားလို့ရမှာခင်ဗျပြီးတော့ဟိုပီပီဆောင်နဲ့သွားလို့မရတော့ဟိုပီဂျီဆောင်နဲ့သွားမှရမှာခင်ဗ
ျအခုရပိုင်းအတွင်းဒူဘိုင်းနဲ့အရှေ့အလယ်ပိုင်းနိုင်ငံတွေစီကိုအလဲပတ်ဗီဇာနဲ့ခရီးထွက်နေသူတချို့ဟာ၄စိတ်မှပဲစစ်ဆေးခံနေရပြီးပြန်လွတ်တာတွေကိုကြုံနေရတယ်လို့ဆိုပါတယ်အခုဆိုရင်စစ်ဆေးမှုတွေတင်းကျပ်နေပြီးအတော်များများကိုတော့လေစိတ်ကနေထွက်ခွာခွင့်မပေးသလိုစစ်မှုရန်ဥပဒေထွက်ပြီးတဲ့နောက်စစ်မှုထမ်းဖို့ပါလာသလားဆိုတာကိုလည်းမေးမြန်းသလိုနေရပြန်လာမလားဆိုတာကိုလည်းမေးမြန်းစစ်ဆေးခဲ့တယ်လို့ဆိုပါတယ်။နေရပြန်လာဖို့ကိုလည်းအုတ်ချင်းသူမိဘကိုအပြတ်ကန်ပြီးလက်မှတ်ထိုးခိုင်းတာတွေလည်းလုပ်ခိုင်းခဲ့တယ်လို့ဆိုပါတယ်။တင်းကျပ်မှုတွေများလာတဲ့အတွက်နေဆက်ဝင်ပေါက်ထွက်ပေါက်တွေကနေတရားမဝင်အထောက်ထားမဲ့မြန်မာနိုင်ငံသားတွေဟာနေ့စဉ်ဝင်ရောက်လာနေပြီးနေ့စဉ်လည်းအစုလိုက်ပြုံလိုက်ဖမ်းဆီးရခံရပါတယ်ရှင်